ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနမ်ဆန်မှာဖြစ်ပွားခဲ့တဲ့၅ရက်ကြာတိုက်ပွဲအတွင်းမှာတော့စစ်ရှောင်ပြည်သူ1000ကျော်လောက်နမ်ဆန်မြို့ပေါ်မှာရောက်ရှိနေပြီးတော့တိုက်ပွဲဖြစ်ပွားရဒေသကတချို့ကတော့မိုးမိတ်မြို့နယ်ဘက်ကိုတိမ်းရှောင်သွားကြကြပါတယ်။နမ်ဆန်မြို့ပေါ်မှာရောက်နေကြတဲ့သူတွေအတွက်ကတော့လက်တလုံးမှာထောက်ပံ့မှုတွေရှိပြီးတော့စစ်ပွဲကရှေ့ကျလာတဲ့ဆိုရင်အခက်တွေ့နိုင်တယ်လို့ဒေသတွေကကူညီပေးနေသူတွေကပြောပါတယ်။ပလောင်ဒေသကတိုက်ပွဲအခြေအနေကိုတော့ကိုငင်းချန်းကပြောပြပေးထားပါတယ်။
နန်းဆန်မြို့နယ်အတွင်းကတိုက်ပွဲဟာဒီလ9ရက်နေ့ကစတင်ခဲ့တာဖြစ်ပြီးတော့နန်းဆန်မြို့ပေါ်ကိုစစ်ရှောင်1000ကျော်လောက်ရောက်နေသလိုယာနဲ့ချီတဲ့စစ်ရှောင်တချို့ကတော့တောတောင်တွေအတွင်တိမ်းရှောင်နေရပါတယ်။လက်ရှိအခြေအနေတွေကိုနန်းဆန်မြို့ကစစ်ရှောင်တွေကိုကူညီနေသူတူက VOA ကိုအခုလိုပြောပါတယ
်။ 1000 ကျော်နေပြီဖြင့်နန်းဆန်ပြည်ကြီးကမှဆိုဒါကံတစ်ခုပဲပေါ့နော်တခြားကံတွေလည်းရှိသေးတယ်ပေါ့။ဒါကကံတစ်ခုပါလေ။မြန်မာကျော်လို့ရှိမဲ့ဘိုးရဲမှာချီချနေရတယ်လို့ကအခုပြည်ပချစ်ပွားနေတဲ့နေရာမှာလေဒီမိုးမိတ်နဲ့နတ်ဆန်ရဲ့နေနမိတ်ဖြစ်နေတယ်ပေါ့နော်။ကျွတ်ကြတော့ဒီဘက်ကဘက်ဒီလာတဲ့လူတွေရှိတယ်ဆိုတော့အချို့လူတွေကြတော့မိုးမိတ်နဲ့ဆစ်ဆောင်သွားတဲ့ဟာတွေရှိတယ်ပေါ့နော်။
နန်းဆန်မြို့ရောက်စစ်ရှောင်တွေကိုဒေသအုပ်ချုပ်ရေးအဖွဲ့ကဥဆောင်ပြီးကူညီနေကြောင်းလည်းအခုလိုဆက်ပြောပါဗျ။ဇယ
ကြီးမှာကဒီကောင်စီဘက်ကဒေသဥပဒေအဖွဲ့တွေပေါ့နော်။ဒီစစ်ချောက်ကော်မတီဖက်ဆက်ရေးအဖွဲ့ဆိုတော့မှာဖက်စီထားတယ်ပေါ့နော်။ခဏခရဘောက်ဆုံးဖားနေတယ်ပေါ့နော်။ဒီအလှူရှင်တွေ SOSGO တွေလည်းနိုင်ရဒီမှာပတ်ဖို့တာရှိမယ်။အဲ့တော့အနီးနားတော့မှာဒီရောက်ဆိုရင်ဘဝနဲ့မှာတစ်ဆင်းဒီဆိုင်ရိတ်ခါပေါ့နော်။မှာလိုက်ောက်ပေးတာပေါ့နော်။ဒါကူလောလောဆယ်နတ်ဆန်ဇိုင်းကြီးကဒီချစ်ချောင်းနဲ့တက်ကတော့စိုက်ဝင်နေရတော့အဆင်ပြေတလောက်ကိုရှိနေပေါ့နော်။ဒါပေမဲ့နတ်ချီချီတော့တော့အဆင်ပြေနေမဟုတ်ဘူးပေါ့နော်
။ DNLA တအောင်းပလောင်တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးတားအိုက်ကျော်ကတော့ဒီနေ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်
။ဒီနေ့ကတော့တက်ချစ်ပွားတာတော့မရှိဘူး။ဒီနေ့အနေနဲ့ဘာမှမနဲ့ဘူးလင်းကကန်နေဒီကကမနဲ့လုံးဒီရဟယူနေနေဝဲမှာဒီမှာလိုက်ချင်တဲ့ဘောလို့ရှိရတာကပြည်တော်ပြည်တော်အဒီမလိုက်ခွဲလိုက်ရတဲ့ဒီကတော့ပြည်လို့ရတဲ့ဒီပေါ်တဲ့ဘက်ဖြစ်တဲ့နေနာကိုင်းကျင်းတော့မရတော့လားလာသိတာတော့လက်ရှိတပွဲအရမ်းကြီ
းတနင်္ဂနွေနေ့ည၈နာရီလောက်ကမိုးမိတ်မြို့နယ်ရေပုံရွာဘက်မှာလဲနေရာ၃နေရာလောက်မှာလေရင်နဲ့ဘုံကျဲတာတွေရှိခဲ့ကြောင်းနဲ့နန်းဆန်နဲ့မန်တုံမြို့တွေမှာတော့စစ်ကောင်စီဘက်ကစီးရေးပြင်ဆင်တာတွေရှိကြောင်းလဲပြောပါတယ်DNL ဘက်ကတော့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ကုန်းသာရွာအနီးကကြေးရွာ၅ရွာကပြည်သူတွေဟာနေရဲဆွန့်ခွာထွက်ပြေးနေရပြီးအနည်းဆုံး1500နဲ့2000ကျားမှရှိနိုင်ကြောင်းခန့်မှန်းထားပါတယ်။စစ်ကောင်စီဘက်ကတော့နန်းဆန်မြို့နယ်တိုက်ပွဲတွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။